နယ်မြေဒေသမအေးချမ်းသေးတဲ့ကချင်ပြည်နယ်ကစစ်ရှောင်ခန်းတချို့မှာဒီနေ့ကြာရောက်တဲ့ခရစ်စမတ်ဝတ်ပြုစုတောင်းပွဲတွေကိုစတင်ကျင်းပနေကြပြီးတချို့စခန်းတွေမှာတော့ကျင်းပဖို့ပြင်ဆင်နေကြသေးဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ကစစ်ရှောင်စခန်းတချို့ကတော့စုပေါင်းကျင်းပကြသလိုလူမှုကူညီရေးအသင်းအဖွဲ့တွေကလည်းစစ်ရှောင်စခန်းကပြည်သူတွေအတွက်ကူညီလှူဒါန်းတာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ကြာခင်ကြောက်တော့မဲ့ Christmas ပွဲတော်ကိုကဘာတဝိုင်းရှိခရစ်ယာန်ဘာသာဝင်တွေကပျော်ပျော်ရွှင်ရွှင်ကျင်းပဖို့ပြင်ဆင်နေကြချိန်မှာစစ်ပွဲတွေကြောင့်မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ကြောင်စခန်းတွေမှာလည်းဝတ်ပြုစုတောင်းပွဲတွေကိုကျင်းပဖို့ပြင်ဆင်နေကြတယ်လို့တချို့စခန်းတွေကတော့အခမ်းအနားတွေစတင်ကျင်းပနေတာတွေရှိနေပါတယ်။ဝိုင်းမော်မြို့နယ်ကစစ်ရှောင်စခန်းတွေကတော့စုပေါင်းကျင်းပနေကြကြောင်းမိုင်းနာစခန်းတာဝန်ခံဦးစော်လွန်ကပြောပါတယ
်။ဒီလိုစခန်းကအောင်မြင်တယ်မလဲ။ဒီလိုအဲ့မှာစစ်တုံးခရစ်စမတ်လုပ်ကြတယ်။လက်ထဲမြင်ရတဲ့ဆင်းရဲရဲ့အချိန်အားလုံးကိုအဲ့မှာပဲတွားကြတာလေ။ဒီတနေ့လေးရဲ့စုပေါင်းခရစ်စမတ်ပဲအမှာရွာပေါင်း2,300 ရွာလောက်ရှိတယ်။ဒီကြောင့်သူတို့တော့ကုန်းတော့အာကျင်းပြတာလို့အဲ့မှာသူတို့နေတဲ့ကဒီဆောင်နေအလုံးသွားရလေဆိုတော့ဘယ်နည်းနည်းကအဖွဲတွေကတော့မလာနိုင်တော့ဘူးတဲ့
ခရစ်စမတ်စုတောင်းပွဲကိုအခက်ခဲတွေကြားကစုပေါင်းကျင်းပတာဖြစ်ကြောင်းလည်းပြောပါတယ
်ဆင်းတော့ဆရာကြီးဝင်းကြီးကြီးကတော့ဆင်းရှင်းကြပါတယ်ဒီလိုပြေရဖို့လုံးဝစီလို့တာတော့ဟောအဲ့ဒီတိချောင်းကြီးကြီးလေးသူ့တောင်းပြီးမှလုပ်ကြတာပေါ့
မန်စီမြို့နယ်တရုတ်မြန်မာနယ်စပ်ကမိုင်ဂျန်ယန်စခန်းမှာလေဒီလ28ရက်နေ့မှာကျင်းပမှာဖြစ်ကြောင်းမိုင်ဂျန်ယန်စခန်းကဒေါ်ရယ်ကြီးကပြောပါတယ်
။ကျွန်တော်တို့ဒီ28ရက်နေ့မြစ်ချင်းမြစ်ချင်းအင်းတော်28ရက်နေ့လုံးပါဆရာမိုင်ဂျန်ယန်ဆွမ်းကျောင်းမှာပဲ။အော်ဆရာဖက်ကတော့ခုလောလောဆရာလေဆရာဖက်မှာတော့နည်းနည်းဟွာသူတို့အဟိုအနည်းကြိုက်မှာတော့နည်းနည်းသူကသိမ်ကောင်းလို့ပဲဆရာသူတို့ကပွဲတော်လုပ်မှာပါဆရာဒီ Christmas ပွဲတွေကလုပ်မှာဆရာ
Christmas ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်ကချင်လူမှုအဖွဲ့အစည်းတွေက Concern Care and Contribute to IDPs Now ဆိုတဲ့အမည်နဲ့စုပေါင်းပြီးအလူငွေကောက်ခံလှူဒါန်းတာတွေရှိနေပါတယ်ဒီအဖွဲ့ကစစ်ရှောင်ပြည်သူတဦးအတွက် Christmas သမင်းတနတ်စာကျန်ွေ1000လုံးထည့်ဝင်ဖို့လှုံ့ဆော်ထားပေမဲ့ရရှိထားတဲ့အလူငွေကမလုံလောက်တာကြောင့်ဝေးလံပြီးခက်ခဲတဲ့စခန်းတွေကိုအ धिक ထောက်ပံ့ပေးနေကြောင်းအဖွဲ့ရဲ့စေနာဝန်ထမ်းတဦးဖြစ်တဲ့မတ်ရှဒန်ဆိုင်ရောကပြောပါတယ
် IDB တယောက်အဲ့ဒါ Christmas မှာပေါ့နော် Team Internet Region နဲ့1000လုံးလူတိုင်းလည်းပါဝင်လို့ရအောင်ပေါ့နော်အဲ့လိုမျိုးနဲ့အမတို့က1000တက်မှတ်တယ်တကယ်တမ်းတောက်ခံလာတဲ့အခါမှာကျတော့ IDB တယောက်ဒိန်း1000ကျော်ရှိတယ်အဲ့တော့ဒီပစာမရဘူးလိုအပ်တာနဲ့ကြာပြီးတော့ပေးနိုင်တဲ့အရာဒီမှာမှကွာဟနေရပေါ့နော်အဲ့ဒါကြောင့်မလို့ဒေကက်မင်းဟာအလိုအပ်ဆုံးလေဒေကက်မင်းဒုက္ခအရောက်ဆုံးလေဒီမှာတို့ရလာတဲ့အလူငယ်နည်းနည်းကိုဒေကက်ကိုပေးလို့ရှိအထီရောက်ဆုံးလေပေါ့အဲ့လိုမျိုးမေးမြန်းပြီးတော့ကျမတို့ကပို့ပေးနေတာဖြစ်ပါတယ်ပို့ပြီးတော့ဝေးတဲ့နေရာတွေဝေးလံခေါင်ပြားတဲ့နေရာတွေအလွယ်တကူအလူရှင်တွေမရောက်နိုင်တဲ့နေရာတွေမှာဦးစားပေးပြီးတော့ရောက်သွားဖို့ကများပါတယ်
ကချင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးခရစ်စမတ်အတွက်အလူငွေကောက်ခံလှူဒါန်းတာဟာဒုတိယအကြိမ်ဖြစ်ပြီးဒီတစ်ကြိမ်မှာအလူငွေ7,000လောက်ရရှိထားပါတယ်။ဒါဟာ2015ခုနှစ်နဲ့နှိုင်းစာရင်တဝက်ခန့်သာရရှိသေးကြောင်းလည်းပြောပါတယ်။ဒီလ23ရက်နေ့မှာတော့ရန်ကုန်မြို့တော်မှာခရစ်စမတ်ပွဲတော်ကိုပထမဆုံးအကြိမ်ဖြစ်နေရာ3နေရာခွဲပြီး3ရက်တိုင်ကျင်းပဖို့ရှိနေပါတယ်။ပွဲတော်ကျင်းပမဲ့အစီအစဉ်မှာစုပေါင်းပြီးဓမ္မတေးသီဆိုတာတိတိယပေါ်တင်ဆက်တာခရစ်စမတ်အကြောင်းတည်ကောင်းစရာတွေဝေမျှတာတွေပါဝင်မှာဖြစ်တယ်လို့လာရောက်သူတွေကိုအစားအသောက်နဲ့ဧကန်တာလက်ဆောင်ပစ္စည်းပေးဝေတာတွေလည်းထည့်သွင်းထားပါတယ်